နွေမာလာရှိရဲ့ရွေးကောက်ပွဲမှာတောင်ပြူကမ်းမြို့အနိုင်ရခဲ့တဲ့ NLD ပါတီကနွေမာလာ၁၂ရက်နေ့မှာတိုင်းသားနိုင်ငံရေးပါတီ48ခုကိုအနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုရမယ့်ပြည်တော်စုအရေးဆိုတဲ့ရည်ညွှန်းချက်ပါစာတစောင်ကိုပေးပို့ခဲ့ပါတယ်။ဒီစာမှာတိုင်းရင်းသားတွေနဲ့လက်တွဲပြီးဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ထွန်းရေးကိုမမိတ်မဆုံဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။တစ်ဆက်တည်း NLD ဘိုးလုံးမှုဆောင်အဖွဲ့ကနေဒေါက်တာအောင်မွန်းညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးရင်တုံခါနော်ဆန်းတို့ကိုတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဖို့တာဝန်ပေးခဲ့ပါတယ်။တကယ်တော့ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့စစ်အစိုးရလက်ထက်တွေမှာအနီးကပ်လက်တွဲခဲ့တာဖြစ်ပြီး2015ပါတီစုံရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်တိုင်းရင်းသားတွေနဲ့အလှမ်းဝေးခဲ့တာပါအခုတခါတိုင်းရင်းသားတွေနဲ့လက်တွဲဖို့ခြေလှမ်းပြင်လာပြန်ပါတယ်ဒါဟာကောင်းမွန်တဲ့ရွေးချက်ဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်2016အာဏာရလာပြီးနောက်ပိုင်းမှာတိုင်းရင်းသားပါတီတွေနဲ့ NLD နဲ့ဆက်ဆံရေးဆိုတာမရှိသလောက်ဟိုကျဲပါသွားတယ်လို့ဒါကျွန်တော်တို့တွေ့မြင်ရတယ်အဲ့လိုမျိုးဖြစ်သွားတဲ့အနေအထားကနေပြီးတော့မှအခု2020ရွေးကောက်ပွဲအနိုင်ရလိုက်တဲ့အချိန်မှာတိုင်းသားတွေနဲ့ပြန်ပြီးတော့မှတွေ့ဆုံမယ်ဆွေးနွေးမယ်အဲဆိုတဲ့သဘောမျိုးတွေပေါ်ပြလာတဲ့ခါကျတော့အဲ့ဒါကကောင်းတဲ့ရည်ရွယ်ချက်လို့ကျွန်တော်နားလည်ပါတယ
်ဇန်နဝါရီလ2ရက်နေ့မှာပထမဆုံးမြစ်ကြီးနားမှာကချင်ပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာရွေးကောက်ပွဲမှာနိုင်ခဲ့သူတွေကိုသာတွေ့ခဲ့တာဖြစ်ပြီးပါတီအလိုက်တွေ့ဆုံတာမျိုးမဟုတ်ခဲ့ပါဘူးဇန်နဝါရီလ4ရက်နေ့မွန်မြိုင်မှာစီစဉ်တဲ့မွန်ပါတီတွေနဲ့တွေ့ဆုံပွဲမှာတော့တွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့တာပါဒေါက်တာအောင်မွန်းညိုသတင်းထောက်တွေကိုပြောပြတာက
သူကဒီမှာမွန်ကြီးနဲ့အဲဒီနယ်လုံးမှုဆောင်ဖွဲ့ရုံဒီရုံမှာလာပြီးမတွေ့နိုင်ပါဘူးတဲ့ဓာတ်တည်နေရာမှာတွေ့ရအောင်ပါကျွန်တော်တို့ပြောတယ်နော်အဲအဲ့ဒါမျိုးတော့ကျွန်တော်ကဒီမှာပဲကျွန်တော်ကတွေ့ဖို့ဆုံးနေထားတယ်အချက်ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်ဒါပေမဲ့ကျွန်တော်ဒီမှာပဲစောင့်သူတို့ကဘုမာရုံမှာလာပြီးသူကအဲ့ဒီနေရာလာပြီးတဲတဲ့နေရာမှာလာပြီးတော့တွေ့မယ်လည်းလို့တွေ့လို့မရဘူးကျွန်တော်လူကြီးကကျွန်တော်ဆုံးနေထားလို့ဒီရမှာကျွန်တော်စောင့်တယ်ကိုနိုင်ပြီပဲသူပြောထားတယ်ဒီ channel ပြောင်းကျွန်တော်စောင့်ဆောင်းတော့မလာတော့ကျွန်တော်ဒီမှာစောင့်ပါလေဒီမှာရောက်မလာပါဘူးเนาะတန်မီလေးခွင့်အမျိုးပြောင်းမလာပါဘူးဒီမှာဒီလေးကိုသိရစီရင်ခံရပါပဲ
မွန်ညညရဲ့ပါတီအတွင်းမှုတက်နိုင်လေဓမ္မပြောတာကတော့ NLD ပါတီရုံးမှာမဟုတ်ပဲတခြားဂျားနေရာတနေရာမှာတွေ့ဖို့သူတို့ပန်ကြားခဲ့တယ်လို့ဆိုပါတယ
်လက်ရှိချိန်ထိကဒီကျွန်တော်တို့ကတတိယနေရာတနေရာမှာတွေ့ဖို့ကျွန်တော်တို့သုံးချိန်ထိကျွန်တော်တို့ကမေတ္တာရခံခဲ့တယ်အဲ့ဒီမေတ္တာရခံတဲ့အပေါ်မှာသူတို့တွေ့မလားမတွေ့ဘူးလားဆိုတာတော့ဒီနေ့ထိတရားဝင်အကြောင်းပြန်လာခြင်းမရှိသေးဘူးပေါ့
အလားတူဇန်နဝါရီလ12ရက်နေ့မှာကရားပြည်နယ်ကကရားဒီမိုကရက်တစ်ပါတီ KYSDP ပါတီနဲ့တွေ့ဆုံမှာမှာလဲနေရာပြဿနာကြောင့်ပွဲပစ်ခဲ့ရပါတယ် NLD ဘက်ကပြောတာတော့ဘိုးကော်မတီဆုံးဖြတ်ထားတဲ့နေရာအတိုင်းလို့ဆိုပြီးKYSDB ကတော့ NLD ပါတီရုံးမဟုတ်တဲ့နေရာမှာတွေ့ဆုံလို့တယ်လို့ပြောပါတယ်။အခုအချိန်ဒီပုံမှာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိမ့်အမြင့်ကတော့
ဒီတိုင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးရေးကိစ္စမှာနေရာကိစ္စမှာတော့မှညှိနှိုင်းဆွေးနွေးလို့မရဘူး။တော့လိုက်လျောညှိထွေဆောင်ရွက်နိုင်မှုမရှိဘူးဆိုရင်ဒီကက်ပို့ပြီးတော့အကြီးမားကျယ်ပြန့်တဲ့နိုင်ငံရေးပြဿနာတွေဖက်ဒရယ်ရေးပြဿနာတွေနောက်ဒီမိုကရေစီရေးပြဿနာတွေကိုဘယ်လိုညှိနှိုင်းဆွေးနွေးမလဲဆိုတဲ့မေးခွန်းထုတ်เสียရတော့ရှိတယ
်။အလားတူပဲသတင်းစာဆရာဦးစီသူအောင်မြင့်ကလည်း NLD နဲ့တိုင်းရင်းသားပါတီတွေတွေ့ဆုံတာဟာတစ်ချိန်တစ်ခါနဲ့ပြီးသွားမှာမဟုတ်ပဲအချိန်ချင်းအခါကတွေ့ဆုံအောင်မှာဖြစ်တာကြောင့်နှစ်ဖက်အလျှော့အတင်းလုပ်ဖို့လိုတယ်လို့ပြောပါတယ်
။ဟိုကျွန်တော်နားလည်တာကတော့ဒီလိုတွေ့ဆုံမှုတွေကတောက်လျှောက်လုတ်သွားရမယ်ဖြစ်စဉ်တွေလို့ကျွန်တော်နားလည်တယ်ဒီဘိုးအဆင့်ခေါင်းဆောင်တွေအချင်းချင်းကြားထဲမှာပြီးတော့မှသက်ဆိုင်ရာပြည်နယ်မှာဆိုရင်ပြည်နယ် NLD ခေါင်းဆောင်တွေရှိတယ်အမြဲအစဉ်မပြတ်ထိတွေ့နေဖို့ပေါ့နော်ထိတွေ့ပြီးတော့မှဒါအပြေရှားတာအဲ့လိုမျိုးထိတွေ့တဲ့စီမှာလည်းအဆင့်ဆင့်ပေါ့ဒီသေးသေးမွမွကိစ္စလေးတွေကိုဆွေးနွေးညှိနှိုင်းတာအပြင်ကိုဖက်ဒရယ်ပြည်ထောင်စုကြီးတိဆောက်ဖို့အတွက်ဘုံသဘောတူညီချက်ရအောင်ဆွေးနွေးတာတွေအဆင့်ထိကိုဟိုလုတ်တင်တယ်လို့ထင်ပါတယ်ဆွေးနွေးပွဲတွေအောင်မြင်ဖို့အတွက်ဆိုရင်ကိစ္စတစ်ခုခုကိုဟိုအဖေကင်ဆွဲမထားဘဲနဲ့ဟိုတေချာစဉ်းစားသုံးသပ်ပြီးတော့မှလှုပ်သိနေတယ်ထင်တယ်ဥမာအခုပြဿနာပေါ်တဲ့ဟိုနေရာလိုကိစ္စမျိုးတွေကအဆပေါ့
ဆက်လက်ပြီးတိုင်းရင်းသားနေတဲ့တွဲဆုံတဲ့အဖွဲ့တွေဟာဇန်နဝါရီလ13ရက်14 15ရက်နေ့တွေမှာတအားမျိုးသားပါတီပအိုးနဲ့ကရမ်းမျိုးသားပါတီအပြင်ရှမ်းတိုင်းရင်းသားပါတီတွေလားဟုနဲ့ဝါအမျိုးသားပါတီတွေနဲ့တွဲဆုံနိုင်ခဲ့ပါတယ်ဒီလိုတွဲဆုံမှုတွေမှာပြဿနာတစုံတရာမကြရပါဘူးတစုံတရာကြိုတင်ညှိနှိုင်းမှုတွေရှိတယ်လို့သိရပါတယ်ရှိကကြုံခဲ့တဲ့ပြဿနာအတွေ့အကြုံတွေအရာ ဆောင်ရွက်နိုင်တာမျိုးဖြစ်နေပါတယ်။ဒီအတိုင်း NLD ဘက်ကရောတန်းသားတွေဘက်မှာပါဆက်လက်လှုံ့ဆော်ဖို့လိုအပ်နေတာပါ။ NLD ပါတီနေနဲ့ဆက်ပြီးတွေ့ရမယ့်တန်းရင်းသားပါတီတွေကတော့ရခိုင်၊ကရင်နဲ့ချင်းတန်းရင်းသားပါတီတွေဖြစ်ပါတယ်ခင်ဗျာ။